ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခွန်လွန်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးရန်ကင်းကင်းနဲ့သူတို့နေရပ်ကိုပြန်နိုင်ပြီးမြန်မာနိုင်ငံတွင်ကရိုဟင်ဂျာတွေကိုအကောက်အွယ်ပေးဖို့လှုံ့ဆော်ချိန်အထိမြန်မာနိုင်ငံနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ထားမှာဖြစ်တယ်လို့ဂျာမနီနိုင်ငံကကြေညာပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဂျာမနီဝန်ကြီးဂေါ့ဒ်မူလာဟာကောက်ဆက်ပဇာဒေသကကုတူပါလောင်ဒုက္ခသည်စခန်းကိုဗိုလ်ဒူးနေကတွားရောက်ပြီးတဲ့နောက်အခုလိုကြေညာလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေနဲ့သူတို့ကိုလက်ခံထားတဲ့ဒေသကလူလူအတွေ့ပညာရေးနဲ့တန်ရှင်းရေးဆိုင်ရာအကူအညီဖြင့်ရန်ပုံငွေယူရို15သန်းထောက်ပံ့မယ်လို့လည်းဝန်ကြီးမူလာရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဂျာမန်ဝန်ကြီးဟာနှစ်ရက်ကြာခီးစဉ်ဖြင့်ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တာဖြစ်ပြီးကုတူပါလောင်ဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံပြောဆိုပါတယ်။မြန်မာနိုင်ငံပေါ်ဖိအားတိုးပေးဖို့နဲ့နိုင်ငံတကာရာဇဝတ်တရားခွင်ရိုး ICC ရဲ့ရည်ရွယ်လုံဆောင်ချက်တွေကိုထောက်ခံဖို့အချိန်ရောက်ပြီလို့လည်းဝန်ကြီးမူလာကပြောပါတယ်။ဒါအပြင်ပြည်ဝင်ဗီဇာပိတ်ပင်ကန့်သတ်တာလို့ဒါမှမဟုတ်ကုန်သွယ်ရေးဆိုင်ရာအရေးယူတာလို့နောက်ထပ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရေးဥရောပအနေနဲ့အလေးနဲ့ဒါစဉ်းစားသင့်ပြီလို့လည်းဝန်ကြီးမူလာကပြောပါတယ်ရိုဟင်ညာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့ဘင်္ဂလားဒေ့ရှ်နဲ့ချုပ်ဆိုထားတဲ့နှစ်နိုင်ငံသဘောတူစာချုပ်အရလှုပ်ဆောင်သွားမယ်လို့ပြောထားပါတယ်